ဧပြီလ၁ရက်နေ့မှာအွန်လိုင်းကနေကျင်းပမယ်ဘင်္ဂလားပင်လယ်အော်နည်းပညာနဲ့စီးပွားရေးကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်မှုအဖွဲ့ BIMSTEC စီဝေးကိုတက်ဖို့ဥက္ကဋ္ဌမောင်ရင်ကိုတီရီလင်ကနိုင်ငံကဖိတ်ကြားခဲ့တာကိုလက်မခံနိုင်တာကြောင့်အခုလိုကန့်ကွက်ဆန္ဒပြကြတာလို့ဥဆောင်ဆန္ဒပြသူတဦးဖြစ်တဲ့ကိုရင်အေးကပြောပါတယ်။
ကျွန်တော်တို့ BIMSTEC ကတို့ဒီနေ့ပြင်လို့ဒါကျွန်တော်ဘေးဘန်ကဲဧရိယာပေါ့နော်ဒီဘင်္ဂလားပင်လယ်မှာဖြစ်တဲ့ဆိုင်းရီတွေကျွန်တော်ဘင်္ဂလားဒေ့ပါတယ်တီရီလင်ကအားရယ်အင်းရပါတယ်ဗမာပါတယ်မြန်မာပါတယ်နောက်ကျတော့ယူရပါတယ်ပြီးကျင်ကျွန်တော်ဘူတန်လို့ဒီပေါ်လို့ပါတယ်အဲ့ဒီနိုင်ငံတွေအားလုံးအဖြစ်ကဒေသတွေမှာတို့ဘူသာစာရေးကိုလုပ်ဖွဲ့ထားတဲ့ပြည်ပေါ်မှာဖြစ်ပင်ကျွန်တော်တို့ဒီပေါ်ကိုပြည်ကျင်းအောင်ဖြစ်ပါတယ်ဒီနေ့မှာတို့ကဒီပြည်ပေါ်ကတရားအနာစီရမှာသိခဲ့တယ်တရားမဝင်အနာသိခဲ့တယ်အိုးကြီးရဲ့ခေါင်းဆောင်ကိုကျွန်တော်ဒီလိုတော့ဖိတာကြီးသာဖြစ်ပါတယ်အဲ့ဒါကိုကျွန်တော်တို့ဒါဒီဒီလိုအူရနော်မင်းကတရားမှန်မှာဒီလိုတရားထားတာပေါ့ဦးသူကတော့ဒီလိုပြောရတဲ့ကောင်ကဖြစ်ပါတယ်အဲဒီလိုတရားအနာတရားဖြစ်ပါဒါကြောင့်မို့သူ့မဖြစ်နေတဲ့ကျင်းပတဲ့ကြောင့်ဟာတဲ့ဒီလိုပြောလိုက်ကျွန်တော်မအောင်ပါနော်ဒီလိုဒီလိုပြောကြည့်တော့ကျွန်တော်ကတရားနေလို့သူ့ကြေးတာဒီလိုအချင်းပေါ်မင်းလည်းဖြစ်ခံတာဟုတ်ပါလေဖြစ်တယ်ဖြစ်တယ်ကြောင့်ကျွန်တော်ကပြောတာဖြစ်ပါ
အခုလိုဥဝနာမောင်လင်ကိုအစည်းအဝေးဖိတ်ကြားတာကိုကန့်ကွက်ရှုတ်ချတဲ့အပြင်တိရီလင်ကနိုင်ငံညာရေးဝန်ကြီးစီကိုလည်းအမေရိကန်ရောက်မြန်မာတွေကအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။ဒီစာမှာစစ်ကောင်စီကနိုင်ငံညာရေးဝန်ကြီးအဖြစ်ခန့်ထားသူဥဝနာမောင်လင်ကိုအစည်းအဝေးတက်ရောက်ဖို့ဖိတ်ကြားထားတာကိုလက်မခံကြောင်းနဲ့ CRPH ကခန့်အပ်ထားတဲ့နိုင်ငံညာရေးဝန်ကြီးကသာအတိအမှတ်ပြုပြီးတော့ဖိတ်ကြားဖို့တိုက်တွန်းထားပါတယ
်
ဒီဖွင့်ပေးစာကိုတန်ယုံကလူကိုယ်တိုင်လက်မခံခဲ့တာကြောင့်တန်ယုံရှေ့မှာစာကိုဖတ်ပြခဲ့ကြပြီးတော့စာကိုတော့စာတိုက်ကနေပေးပို့သွားမယ်လို့ကိုရင်အေးကပြောပါတယ
်။ဒီကတော့ကျွန်တော်ဒီစိတ်ထဲမှာဒီစိတ်မှာသူရဲ့ဒီအဲ့ကြောင့်ဥပဒေအရနဲ့သူတို့ဒီစိတ်မှာပဲဒီစိတ်မှာဒီမှာပုဒ်လေးတောက်ဖိတ်တော့အဲ့ဒါကိုကျွန်တော်နေကဥဝဏ္ဏမောင်လေးဆက်ဥဝဏ္ဏမောင်လေးဒီပြားမွေပြန်လာပေးပို့ခဲ့အဲ့ဒါကလည်းဒီလိုဖြစ်တယ်။ဒီလိုပဲပဲပဲလည်းမို့ဒီလိုပဲပဲလည်းမို့ဒီလိုရေကတိမှာတော့ပေါ့။အဲဒါကြောင့်ဒီလိုဒီလိုပဲလည်းဒီလိုဟာတဲ့
ဒီစည်းဝေးကိုတက်ဖို့ဘင်္ဂလားဒေ့ရှ်ဘူတန်အိန္ဒိယနီပေါ်တီရီလင်ကာမြန်မာနဲ့ထိုင်းနိုင်ငံညာရေးဝန်ကြီးတွေကိုဖိတ်ကြားထားပါတယ်။ဒေါ ን ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရကို February 1ရက်နေ့မှာအာဏာသိမ်းဖြုတ်ချခဲ့တဲ့စစ်ဖက်အုပ်ချုပ်ရေးကောင်စီကိုနိုင်ငံတကာကတရားဝင်အသိအမှတ်ပြုတာမရှိသေးပါဘူး။ဒါပေမဲ့လည်းဥဝနာမောင်လွင်ဟာဒေတာရီနိုင်ငံညာရေးဝန်ကြီးတချို့နဲ့လူကိုယ်ရန်ရောအွန်လိုင်းကပါတွေ့ဆုံတာတွေရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာတလကျော်လာနေပြီဖြစ်ပေမဲ့နိုင်ငံအဝန်းဆန္ဒပြပွဲတွေဆက်ပြီးတော့ပေါ်ပေါက်နေသေးတယ်လို့ပြည်ပရောက်မြန်မာနိုင်ငံသားတွေလည်းတက်ဆိုင်ရာတန်ယုံတွေရှိနေတခြားနေရာတွေမှာဆန္ဒပြပွဲတွေဆက်တိုက်ပြုလုပ်နေကြပါရဲ့ရှင်။